Israel ဘုတ်တရားယုံချုပ်ကဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအစိုးရအဖွဲ့ရဲ့တရားစီရင်ရေးစနစ်ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးအင်ကာနေ့မှာစတင်ကြားနာပါတယ်။ Israel ရဲ့ထိတ်တန့်တရားရုံးသမိုင်းမှာပထမဆုံးအကြိမ်ဖြစ်တရားရုံးချုပ်တရားသူကြီး15ဦးလုံးကအမှုကို35ရာကြားနာဆစ်ဆေးပါတယ်။တရားရေးဆိုင်ရာပြင်ဆင်ချက်အသစ်မှာအစိုးရရဲ့ဆုံးဖြတ်ချက်တစ်ခုခုကိုကြိုးကြောင်စီရုံမှုမရှိဘူးလို့တရားသူကြီးတွေကယူဆရင်းတရားရုံးကပယ်ချခွင့်အာဏာကိုကန့်သတ်လိုက်တာပါ။ ရွေးကောက်ခံမဟုတ်တဲ့တရားသူကြီးတွေနိုင်ငံရေးမှာပါဝင်ဆွတ်ဖက်မှာကိုတားဆီးနိုင်ဖို့အပြောင်းလဲလိုအပ်လို့အခုလိုပြင်ဆင်တာလို့နေတန်ယာဟုအစိုးရကအကြောင်းပြပါတယ်။ဒါပေမဲ့ဒီအပြောင်းလဲကအစိုးရရဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေကြားအာဏာချင်းခွင့်ရှာညှိဖို့အဓိကလှုပ်ဆောင်နေတဲ့အကာအကွယ်ကိုဖယ်ရှားပစ်လိုက်တာလို့အတိုက်အခံတွေကဝေဖန်ပါတယ်။ ဇန်နဝါရီလတုန်းကစတင်တင်သွင်းခဲ့တဲ့ဒီအပြောင်းလဲကြောင့်အစ်စရေးမှာဆန္ဒပြပွဲတွေလည်းမကြာခဏဖြစ်နေတာပါ။ဒီကိစ္စကအစ်စရေးလူ့အဖွဲ့အစည်းမှသဘောထားကွဲပြားစေပြီးလက်ရညွှန်းပေါင်းအဖွဲ့ရဲ့ပြုပြင်ပြောင်းလဲရေးကဒီမိုကရေစီကိုချင်းချောက်တာလို့ဆန္ဒပြသူတွေကရှုမြင်ပြီးထောက်ခံသူတွေကတော့ဆန္ဒပြသူတွေဟာလွှတ်တော်ကိုအနှောက်အယှက်ပေးပြီးရွေးကောက်ခံအစိုးရကိုထိခိုက်စေဖို့လှုံ့